in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်ဝေနေပါပါရှင်ကျမနှောင်းလာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေရုံကရာထူးကနေနှုတ်ထွက်သွားပါတယ်ဟောင်ကောင်ဆန္ဒပြပွဲတွေရဲ့ဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဂျော့ရှူဝါဝေါင်ဟာဟောင်ကောင်အုပ်ချုပ်ရေးအဖွဲ့မှာပါဝင်ထမ်းဆောင်နိုင်အောင်ကြိုးပမ်းသွားမယ်လို့ကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သွင်းနေကိုကျွန်တော်အောင်နဲ့အတူကိုရန်နိုင်မှုကကြေညာပြီးသွားမှာပါခင်ဗျာ
ကောင်းပါပါရှင်မြန်မာနိုင်ငံတွင်းကမတူကွဲပြားမှုတွေနဲ့ကိုယ်ကွယ်ယုံကြည်မှုမတူညီကြတဲ့သူတွေကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်အောင်အစိုးရဘက်ကဦးဆောင်လုပ်ပြဖို့လှုပ်ရှားနေသူတွေကအခုလိုတိုက်တွန်းလိုက်ပါတယ
်သူတို့ကနေထိုင်ဖို့ဆိုတော့အနုဒပြန်လဲတက်မြတ်ရေးပေါ် reconciliation ကအင်မတန်အရေးကြီးပါလေမဖြစ်နိုင်စရာအကြောင်းလည်းမရှိဘူးဘာကြောင့်လဲဆို
တော့အစ္စလာမ်တမပိမံကအဝေးလွင်ပြောသွားတာပါရှင်အသေးစိတ်ကိုတော့သတင်းတွေအပြည့်မှာသိဆက်ပေးဖို့ရှိပါတယ်ဒါအပြင်ရှင်ဂျာဒုက္ခတွေမြန်မာနိုင်ငံမှာအတူရှင်တွဲနေထိုင်နိုင်အောင်မြန်မာအစိုးရကလှုပ်ကိုင်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွတ်အမြတ်ညီလာခံမှာပန်ချလိုက်တဲ့တဲ့နဲ့ကုလသမဂ္ဂကချီးမြှင့်တဲ့ SDG Pioneer ဆုရတဲ့မြန်မာနိုင်ငံသားလုပ်ငန်းရှင်တူဖြစ်တဲ့ကိုစိုးရဲနောင်နဲ့တွေ့ဆုံမိမြန်ခံတွေကိုလည်းထိတ်တန့်ရောက်တဲ့တဲ့တွေအပြည့်မှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရတဲ့တဲ့တွေကိုကိုအောင်နဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေတဲ့ကရာထူးကနေနှုတ်ထွက်သွားတယ်လို့အင်မီရိုနဲ့နှီးဆက်တဲ့တိုင်ဝမ်ကိုကိုးကားပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါရတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ဂါရာထူးကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါရတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာချက်ချင်းပြန်လည်ဖြေကြတာမျိုးမရှိပါဘူး။2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစိုးရတစ်ခုကဝင်ရောက်ဆွတ်ဖက်အောင်သမ္မတထရမ့်ကသူ့သမ္မတရာထူးကိုအတုံးချဆောင်ရွက်နေတယ်လို့အမည်မဖော်လိုသူတဦးကထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်းသတင်းပေးတိုင်ကြားရမှာဗော်ဂါရဲ့နာမည်လည်းပါဝင်ပါတယ်။သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂူလီယာနီနဲ့ယူကရိန်းဆိုရအရာရှိတွေတွေ့ဆုံနိုင်အောင်ဗော်ဂါကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတိုင်ကြားချက်မှာဖော်ပြထားပါတယ်။နောက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူသားအပေါ်စုံစမ်းဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကဇူလိုင်လအတွင်းဖုန်း25ချိန်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါတယ်။အခုခါမှာတော့ဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ဖို့စတင်စုံစမ်းမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာထားတာပါ။တောက်ကြနေမှာပဲဒီအမေရိကန်အောက်လွှတ်တော်ကယူကရိန်းနဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆိုဖို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေကမိုက်ပွန်ပေယိုကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်နိုင်ငံသားရေးအရာရှိကြီး5ဦးကိုလည်းလာရောက်တက်တည်ထွက်ဆိုဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့နောက်တစ်ကြိမ်ထိပ်တီးဆွေးနွေးပွဲကအမေရိကန်နဲ့မြောက်ကိုရီးယားဆိုရတို့ကြားလုပ်ငန်းအကောင့်ထဲဖော်ရေးဆွေးနွေးမှုတွေကနေနျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်သဘောတူညီမှုအပေါ်မှာမူတည်နေမှာဖြစ်တယ်လို့ကျွမ်းကျင်ညင်သူတွေကပြောလိုက်ပါတယ်။ထိပ်တီးဆွေးနွေးပွဲကဖြစ်နိုင်ခြင်းရှိကြောင်းအောက်ခြေလုပ်ငန်းအဆင့်ဆွေးနွေးမှုတွေဆက်လုပ်ပြီးထိပ်တီးဆွေးနွေးပွဲမထိုင်ခင်ဆုပ်ယုပ်မှုတွေမဖြစ်ဘဲတိုးတက်မှုတွေရနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံသားငြိမ်းချမ်းရေးချုပ်ပတ်မှုကာနေဂျီအဖွဲ့ကဒီဒူဥက္ကဋ္ဌဒေါက်ဂလပ်စ်ပေါ့ကပြောပါတယ်။ဒီသတင်းပတ်အတွင်းမှာတော့အမေရိကန်ရောမြောက်ကိုရီးယားနှစ်ဖက်စလုံးကနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ကိစ္စအပေါ်မှာသဘောမတူတဲ့ပုံမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲတွေမလုပ်ခင်မှာတော့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒါထဲမှာလှုပ်ဆောင်စရာရှိတဲ့အချက်တွေနဲ့သဘောတူညီမှုတွေရဖို့လိုအပ်တယ်ဆိုပြီးတော့ကြံပြုထားပါတယ်။ကင်ဂျွန်အွန်းနဲ့တတိယအကြိမ်ဆွေးနွေးမှုကတိတ်မကြခင်မှာဖြစ်လာနိုင်ပြီးအဲဒီကတွေဘာရလက်တွေရလာနိုင်မလဲဆိုတာကိုလည်းသိကျင်တယ်လို့သမ္မတထရမ့်ကကုလသမဂ္ဂထွေထွေညီလာခံမှာပြီးခဲ့တဲ့တနင်္လာနေ့ကပြောလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်မှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအာဖဂန်ရွေးသေးရရင်ပြန်ပြီးတော့မဲပေးနိုင်ဖို့ပါကစ္စတန်အစိုးရကနေဆက်ဂိတ်ဒီကိုပြန်ဖွင့်ပေးလိုက်ပါတယ်အာဖဂန်နစ္စတန်ဘက်ကအချိန်ကပ်ပြီးတော့အခုလိုတောင်းဆိုတာဖြစ်ကြောင်းပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်အာဖဂန်နစ္စတန်မှာကျင်းပတဲ့ရွေးကောက်ပွဲအနောက်ရှေ့မှာဖြစ်စေဖို့ရည်ရွယ်ပြီးတော့နေဆက်ကိုစနေနေ့တနင်္လာနေ့ဒီမှာပိတ်ထားမယ်လို့ပါကစ္စတန်ဘက်ကပြောထားတာပါတာလီဘန်စစ်သည်ကြွားတွေကိုပါကစ္စတန်ကအကာအကွယ်ပေးနေတယ်လို့အာဖဂန်နစ္စတန်ကအထင်ကြီးဆွဆဲထားပြီးတော့ပါကစ္စတန်ဘက်ကလည်းအထက်ထက်အကာအကွယ်ညှင်းဆုပ်ထားပါတယ်။မဲယုံတွေကိုတိုက်ခိုက်မယ်လို့တာလီဘန်တွေကချင်းချောက်ထားတဲ့ကြားမှာပဲအခုလိုနေဆက်ကိုဖွင့်လိုက်တာလည်းဖြစ်ပါတယ်။မဲပေးခွင့်ရှိသူ6000လောက်အနေနဲ့ NDA မကြုံကျင်ရင်မဲထွက်မပေးဘူး။အိမ်မှာပဲနေကြဖို့အစွမ်းရောက်တွေကတော့တတိပေးထားပါတယ်။ ဒီကနေ့မှာပဲဒီတောင်ပိုင်းမြို့ကန္ဓာမှာမဲယုံအပြင်ဘက်မှာဘုံပေါက်ကွေးတာကြောင့်လူ26ဦးလောက်ဒဏ်ရာရသွားပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းကလည်းသမရရဲ့မက်ဆေ့စီယုံပွဲမှာအကြံဖတ်တိုက်ခိုက်တာကြောင့်လူ26ဦးတိထုတ်တေဆုံးသွားပါတယ်အခုခါမှာနိုင်ငံတော်ကမဲယုံပေါင်း4000လောက်မှလုံခြုံရေးတောင်းတဲ့ကြီးချထားပါတယ်ဒီရွေးကောက်ပွဲမှာသမရအာရှရက်ဂါနီနဲ့သူ့အဆွေအဖွဲ့ရဲ
MSF လို့ခေါ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်ပါတယ်။1982ခုနှစ်ကဘယ်ရစ်မြို့မှာစတင်တည်ထောင်ပြီးတော့အခုခါမှာဂျနီဗာမှာခြေစိုက်တဲ့ MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါတိုက်ဖျက်တာအပြင်မြေပြင်လယ်ထဲမှာရှေ့ပြောင်းခြေချသူတွေကိုကယ်တင်တဲ့နေရာမှာလည်းအဓိကပါဝင်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။MSF အဖွဲ့နဲ့ SOS Mediterranean တို့ပူးတွဲပြည့်စွဲနေတဲ့ Aquarius နဲ့တင်မောဟာလီဘီယာနိုင်ငံကနေဥရောပကိုရှေ့ပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုမြေထဲပင်လယ်ထဲမှာအခုချိန်ထိဆက်ပြီးတော့ကယ်တင်ပေးနေတဲ့တခုရီသောပရာဟိတတင်မောဖြစ်ပါတယ်။ဒီတင်မောဟာ2016ခုနှစ်အစောပိုင်းကတည်းကမြေထဲပင်လယ်အလယ်ပိုင်းမှာစတင်ကယ်တင်ပေးခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့လူပေါင်း 19,000 ကျော်ကိုကယ်တင်ကူညီနိုင်ခဲ့တယ်လို့တင်မောပိုင်ရှင်တွေကပြောပါတယ်။ဒါပြင် MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ2018ခုနှစ်ကဖြစ်ပွားခဲ့တဲ့ Ebola ရောဂါကူးစက်ပြန့်ပွားမှု၂ကြိမ်ဖြစ်ပွားခဲ့တာကိုကူညီခဲ့တယ်လို့လည်းသူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။2015ခုနှစ်တုန်းကလည်းအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကွန်ဒူးမြို့မြောက်ပိုင်းမှာရှိတဲ့ MSF အဖွဲ့ရဲ့စေယုံတစ်ခုထိမှန်ပျက်စီးသွားခဲ့မှုပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုကိုတော့လာမယ့်အောက်တိုဘာ17ရက်နေ့နေ့လယ်17နာရီမှာနော်ဝေးနိုင်ငံအော်စလိုမြို့မှာကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ70 kHz 1068ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25kilohertz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
်စနေနေ့နေ့ကတရင်းနေ့ကို VOE ကနေဆက်လက်ကြေညာနေပါရခင်ဗျာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ Ranger Muslim ဒုက္ခသည်အရေးဟာဒေသရင်းပြဿနာတရေဖြစ်လာနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကသတိပေးပြောဆိုပါတယ်စက်တင်ဘာ29ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဝန်ကြီးချုပ် Sheikh Hasina ကဒုက္ခသည်အများပြားလက်ခံထားရတဲ့အနေအထားနဲ့ပတ်သက်ပြီးတော့သူတို့ဘာသာဖြစ်ရှင်းလို့မရတဲ့အနေအထားကိုနိုင်ငံတကာအနေနဲ့နားလည်ထားစီလူကြောင့်ပန်ချသွားတာပါ။ရခိုင်ပြည်နယ်ကနေစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာတွေနေရင်းပြန်နိုင်ဖို့မြန်မာအစိုးရနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသူကထပ်လောင်းပြောကြားပါရတယ်။ဒီသတင်းပတ်အတွင်းဝန်ကြီးချုပ် Hasina ဟာရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြေးရန်ကင်းကင်းနဲ့ပြန်နိုင်ဖို့အစီအစဉ်တွေကိုမြန်မာနဲ့နိုင်ငံတကာကိုအဆုပြုတင်ပြခဲ့ပါရတယ်။လူစုလူဝေးနဲ့မရင်းချင်းတပ်ဖြတ်ပြီးကျေးရွာတွေကိုမိရှုဖျက်ဆီးတာကြောင့်ရိုဟင်ဂျာမွတ်စလင်9000လောက်ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်သွားကြပြီးသူတို့ဟာအခုခါမှာဒုက္ခသည်စခန်းတွေမှာခိုးလို့နေထိုင်ကြပါတယ်။မြန်မာလူမျိုးရေးရဲကင်းစခန်းတွေကိုအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့က2019ခုနှစ်ကဝင်ရောက်စီးနင်းပြီးတဲ့နောက်ပိုင်းအစိုးရစစ်တပ်ကနေမြေရှင်းလင်းရမှာရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ကြရတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာစစ်သားနဲ့စစ်တပ်ကတော့ဒီဆွဆွဲချက်တွေပေါ်ညှင်းဆုပ်ထားပြီးတော့တကယ်ပြစ်မှုကျူးလွန်သူတွေရှိရင်လည်းအရေးယူဆောင်ရွက်ကြောင်းတုံ့ပြန်ဖြေရှင်းထားပါရခင်ဗျာ
။ဟောင်ကောင်စနပ်ပြပွဲရဲ့စနပ်ပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျော့ရှော့ဝေါင်းကသူ့အနေနဲ့ရွေးကောက်ခံနိုင်ငံရေးတဲ့ကိုဝင်မယ်လို့ကြေညာလိုက်ပါတယ်။သူ့အနေနဲ့လာမယ့်နိုဘာလမှာချင်းမမယ်ဒီခရိုင်ကောင်စီရွေးကောက်ပွဲကိုဝင်ပြိုင်သွားမှာဖြစ်တယ်လို့ဒီကနေ့မှကြေညာပါတယ်။ဒါပြင်သူ့အနေနဲ့တေချာစဉ်းစားပြီးမှကုလဝင်မှုဆုံးဖြတ်တာဖြစ်ကြောင်းသူတို့ရဲ့နိုင်ငံရေးယုံကြည်မှုကိုတင်းတင်းလျောက်ပတ်ဆုံးငြိမ်းချမ်းဆုံးနဲ့လက်တွေ့ချဆုံးနီလာအနေနဲ့ဖော်ပြနိုင်ဖို့အတွက်အခုလိုရွေးကောက်ပွဲဝင်ပြိုင်တာဖြစ်တယ်လို့လည်းသူကပြောပါတယ်။ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲတွေဖြစ်လာဖို့အတွက်နှစ်လကြာဟောင်ကောင်ပြည်သူတွေလက်နေဘောကိုထွက်ဆန္ဒပြခဲ့ကြတဲ့ထီးလှုပ်ရှားမှုကြီးဆန္ဒဒီ၅နှစ်ပြည့်အထိမ်းအမှတ်ဖြစ်နေပြုလုပ်တဲ့ဒီကနေ့လူလူစုဝေးမှုကြီးမတိုင်ခင်မှာသူကအခုလိုကြေညာခဲ့တာပါ။အခုလောလောဆယ်မှာတော့ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်နေတာဟာလက်နက်ချီရှိသွားခဲ့ဖြစ်ပြီးတော့ဆန္ဒပြပွဲတွေကိုပုံမှန်အားဖြင့်တော့စနေနဲ့တနင်္ဂနွေနေ့တွေမှာပြုလုပ်ကြတာဖြစ်ပါတယ်။ဆန္ဒပြပွဲတွေဟာအများအားဖြင့်တော့ငြင်းငြင်းစွာဆန္ဒပြခဲ့ကြပြီးမြဲတစ်ခါတည်းမှာတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတိုက်တွေ့ခဲ့ကြတာကြောင့်အကြမ်းဖက်မှုတွေထိဖြစ်လာခဲ့တာတွေရှိပါတယ်။ပြီးခဲ့တဲ့ဂျွန်လကတရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဖြစ်ပြီးတော့အခုခါမှာတော့အဲ့ဒီဥပဒေကြမ်းကိုအာဏာပိုင်တွေဘက်ကပြန်ရုပ်သိမ်းထားပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားကအစ္စလာမ်ကျောင်းတစ်ကျောင်းမှာဖမ်းဆီးထိန်းသိမ်းခံထားတဲ့အမျိုးသား300လောက်ကိုကယ်တင်နိုင်ခဲ့တယ်လို့နိုင်ဂျီးရီးယားမျိုးပိုင်ရဲတပ်ဖွဲ့ကပြောပါတယ်။အသက်အရွယ်ငယ်ရွယ်သူတွေပါဝင်တဲ့ဖမ်းဆီးထိန်းသိမ်းခံသူအများစုဟာရိုင်းနဲ့ညှဉ်းပန်းခံရပြီးတော့လိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့တန်ကြိုးနဲ့အခက်ခံထားရတယ်လို့လည်းရဲတွေက ောက်ကြနေရုံကပြောပါရယ်သတင်းပေးတိုင်နှင်းချက်အရကြာသာပြီးနေရုံကရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းရှာဖွေရမှာဖမ်းဆီးထားသူတွေကိုတွေ့ခဲ့တာပါပြန်လည်ပြုစုပြူထောင်ရေးဒါမှမဟုတ်အစ္စလမ်ကျောင်းလို့လည်းခေါ်ကြတဲ့အဲ့ဒီနေရာကိုမိဘတွေကသူတို့သားသမီးတွေကိုခေါ်ဆောင်လာပြီးတော့အနန္တာဖြစ်ကြောင်းအဲ့ဒီကျောင်းအုပ်ချုပ်သူကပြောတယ်လို့ကွန်ဒီနာဒီပြည်နယ်ရဲကော်မရှင်နာမင်းကြီးအဲလီဂျန်ကကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီနေရာဟာကျောင်းနဲ့မတူဘူးလို့လည်းဆိုပါတယ်အခုခါမှာတော့အားလုံးကိုရက်စကန်မှာပဲခေါ်ယူထားပြီးတော့မိဘတွေအနေနဲ့သူတို့သားသမီးတွေကိုပြန်လာခေါ်ကြဖို့ပြောဆိုထားပါတယ်ခင်ဗျာ
ဒီနေ့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲမှာပေါ့မတ်ဘေးစရာထိတ်ကဥဆောင်နေတဲ့လီဗာပူးနဲ့ Sheffield United တို့ကစားနေကြပါတယ် Sheffield United ကွင်းမှာကျွန်တော်တို့အခုသတင်းချင်းညာနေချိန်မှာကစားနေကြတာမှာတော့အခုဆိုရင်ပထမပိုင်းမိနစ်40ရောက်ရှိသွားပြီဖြစ်ပြီးတော့နှစ်ဖက်စလုံးတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်မနဲ့ဂိုးမရှိသေးဖြစ်နေပါတယ်ခင်ဗျာ
စနေနေ့ညနေခင်းနောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုကွန်အောင်နဲ့ကိုရနိုင်တို့ကကြေညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်ရွှေဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေထိုင်နိုင်အောင်လုပ်ပေးဖို့ဆန္ဒမြန်မာအစိုးရမှရှေ့ကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှက်ခါစီနာကပန်ကြားလိုက်ပါတယ်ရွှေဂျာပြည်ထနာကိုညင်ညက်စွာနဲ့ရေရှည်အတွက်ဖြည့်ရှင်းဖို့အချက်၄ချက်ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတောက်ကြနေကုလသမဂ္ဂထွတ်ထွန်းညီလာခံမှတင်ပြခဲ့ပါတယ်။အဲ့ဒီညီလာခံမှပဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကတော့ရွှေဂျာရိတ်ဌာနပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးကြဖို့ပြောကြားခဲ့ပါတယ်။အဖြစ်ဆုံးကတော့ဒေါက်ခင်မြို့သက်ကပြောပြပေးမှာပါ။
ဒီကမှာကျင်းပနေတဲ့84ချိန်နဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစက်တမ29တောက်ကြနေ့ကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကရွန်ဂျာရီဌာနပြန်ပို့ရတဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပ
ါ Today I would like to reiterate some of the proposals First Myanmar must manifest clear political will supported by concrete actions
အရင်ဆုံးကတင်ပြခဲ့တယ်လို့ပဲဒီကနေ့ထပ်ပြီးတော့တင်ပြချင်ပါတယ်ပထမအချက်အနေနဲ့ရွန်ဂျာရီမြန်မာအတိုင်းဝိုင်းနဲ့ရေရှည်အတူရှင်တွဲနေထိုင်ရေးအတွက်နိုင်ငံရေးအရဆန္ဒရှိကြောင်းမြန်မာဘက်ကရှင်းရှင်းလင်းလင်းပြသပြီးခိုင်ခိုင်မာမာလှုပ်ပြဖို့ပါလို့ဇဂပြန်ကနေတဆင့်ပြောဆိုသွားတာပါဒုတိယအချက်ကတော့ရွန်ဂျာရီကျမ်းမှာယုံကြည်မှုတည်ဆောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုတွေမလုပ်ဘဲခွဲခြားတဲ့ဥပဒေတွေဖျက်သိမ်းဖို့နဲ့ရခိုင်မြောက်ပိုင်းကိုရွန်ဂျာကိုယ်စားလှယ်တွေတောရောက်ကြီးရှုပ်ခွင့်ပေးဖို့ဖြစ်ပါတယ်တတိယအချက်အနေနဲ့ကတော့ရွန်ဂျာရီရဲ့လုံခြုံစိတ်ချရရေးကိုအားမခံဖို့ရခိုင်ပြည်နယ်တွေကနိုင်ငံတကာအဖွဲ့တွေအရက်ဖက်စောင့်ကြည့်ရေးတွေချထားပေးဖို့ဖြစ်ပြီးသရုတ်ထအချက်ကတော့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ရွန်ဂျာပြည်ထနာရဲ့အကြောင်းရင်းကိုထုတ်ဖော်ပြောဆိုပြီးကျူးလွန်သူတွေပြစ်ဒဏ်ခံရစေဖို့အတွက်လှုံ့ဆော်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြောကြားခဲ့တာဖြစ်ပါတယ်။ရွန်ဂျာဒုက္ခသည်တွေဟာမြန်မာနိုင်ငံမှာလုံခြုံမှုလွတ်လပ်မှုတွေမရှိတဲ့အတွက်မပြန့်နှံ့ကြတာဖြစ်ပြီးဒါကိုနိုင်ငံတကာအတိုင်းဝိုင်းကနားလည်ဖို့လည်းပန်ကြားခဲ့တာပါ။ရွန်ဂျာဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဆိုးဆိုးဝါးဝါးတက်ရောက်မှုရှိနေတာမို့ဒီဒုက္ခသည်ပြဿနာကိုနိုင်ငံတကာကဝိုင်းဝန်းဖြေရှင်းပေးကြဖို့လည်းဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတော့ကမ္ဘာတလောပြဿနာတွေထဲမှာအိုးအိမ်ပြောင်းရွှေ့အခြေချသူတွေရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေကြောင်းနဲ့ဒီထဲမှာရွန်ဂျာရီရဲ့အခြေအနေကအဆိုးဆုံးဖြစ်ပြီးကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့ပြက်ကွက်နေတယ်လို့ဝေဖန်ခဲ့ပါတယ
် Mr. President I must again refer to the fate of Rohingyas in Myanmar Many colonies of the West
တဘာပတိကြီးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကရွန်ဂျာရီကိုဥပမာပေးပြီးပြောချင်ပါတယ်အနောက်နိုင်ငံတွေရဲ့ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံအများပြားဟာလွတ်လပ်ရေးရသွားတဲ့အခါမှာသူတို့နိုင်ငံသားမဟုတ်သူတွေကိုမောင်းထုတ်လို့လေ့ရှိကြပါတယ်ဒီအထက်မှာမြန်မာနိုင်ငံလောက်ဆိုးရတဲ့နိုင်ငံတော့မရှိပါဘူးလို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါဒီလိုရင်းဆက်မှုတွေကိုဟန့်တားဖို့အတွက်အကူအညီကင်းမဲ့နေတာဟာကုလသမဂ္ဂရဲ့စွမ်းအားနဲ့လှုပ်ဆောင်နိုင်မှုကိုရော့ပါစေတာပဲလို့လည်းဝေဖန်ခဲ့ပါတယ်ဒီတောက်ကြနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီကတော့ရွန်ဂျာရီဌာနပြန်ရေးအတွက်လက်တွေ့ကျတဲ့အကူအညီတွေပေးဖို့တောင်းဆိုခဲ့ပါတယ်
Myanmar and Bangladesh, with the mediation efforts of China, have reached a new common understanding on accelerating the work for the return of displaced.
တရုတ်နိုင်ငံကြီးဝန်ကြီးဝမ်ယီကဘာသာပြန်ကနေတဆင့်ပြောသွားတာပါ။အိုးအိမ်ပြောင်းရွှေ့နေထိုင်ချသူတွေဌာနပြန်ရေးနဲ့ပတ်သက်ပြီး Bangladesh နဲ့ Myanmar တို့ကြားလှုပ်ဆောင်နေမှုမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်ပေးခဲ့မှုကြောင့်အခုနှစ်နိုင်ငံကြားဘုံသဘောတူညီမှုအသစ်တွေရခဲ့ကြောင်းဒီကိစ္စအောင်မြင်အောင်လှုပ်ဆောင်နေတာဟာတိတ်မလွယ်လာကြောင်းဒါပေမဲ့ပြဿနာအတွက်အဖြေမရဘူးဆိုပြီးဘာမှမလုပ်ဘဲဆောင်နေမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာမှာဖြစ်ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဖြေရှာနိုင်မှုအတွက်လက်တွေ့ကျကျလှုပ်ဆောင် ကျွန်တော်တို့ကတော့မှတ်တာဌာနပြန်ပူရေးအတွက်အခြေအနေတွေဖြစ်လာမယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒီလုံငန်းစဉ်နောက်မှပြန်မယ်နဲ့ရှေ့ဆက်သွားအောင်ပါဝင်ကူညီရမှာဖြစ်ကြောင်းလည်းပြောတိုက်တွန်းပြောကြားခဲ့တာပါ။ရွှေဂျားဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခတွေကိုပြန်ပြီးလက်ခံမယ်လို့ပြောကြားထားတယ
င်းကြီးမှုနဲ့ဘာသာလူမျိုးမတူသူတွေကြားရှင်လုံးမုံတင်းမှုတွေနဲ့အမုံပွားမှုတွေမရှိဘဲငြိမ်းချမ်းစွာအတူရှင်တွယ်နေထိုင်နိုင်အောင်အစိုးရအာဏာပိုင်တွေကိုယ်တိုင်ကလူလူတွင်လူမှုအတွေ့အခေါ်အပြောင်းလဲတွေဥဆောင်လှုပ်ပြတဲ့နယ်လို့မတူကွဲပြားသူတွေကြားအတူရှင်တွယ်နေနိုင်ရေးဥဆောင်လှုပ်ရှားနေသူတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်တိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာရအောင်မြန်မာနိုင်ငံကအခြေအနေတွေကကွဲပြားမှုတွေအပေါ်လက်တင်ခံနေတဲ့အနေအထားရောက်တဲ့အထိအစိုးရအနေနဲ့တကယ့်ဆန္ဒအမှန်နဲ့လှုပ်ဆောင်ဖို့ဘင်္ဂလားဒေ့ရှ်ဘုံကြီးချုပ်ရဲ့ကုလညီလာခံမှာတောင်းဆိုချက်အပေါ်အခုလိုသုံးသပ်အကြံပြုလိုက်ကြတာပါဆက်သွယ်စုံစမ်းထားတဲ့မဆူမွန်ကပြောပြပေးပါမယ်
မြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေပါတက်ရောက်နေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမနေ့တောက်ကြနေတုန်းကဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကရိုဟင်ဂျာတွေဌာနေပြန်ရေးနဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဖြည့်ရှင်မှုအချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေထိုင်နိုင်အောင်လုပ်ပေးဖို့ဆန္ဒမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့တောင်းဆိုချက်အပေါ်မှာတော့မြန်မာနိုင်ငံတွင်းမှာကိုယ်ပွဲယုံကြည်မှုမတူညီသူတွေကြားအမုန်းမပွားအောင်လို့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးဆောင်ရွက်နေတဲ့အငြိမ်းချမ်းရေးလှုပ်ရှားသူတွေကလက်ခံသဘောတူကြပါတယ်။ရခိုင်ပြည်နယ်တွင်းမှာရှေးရခိုင်ကလေးကအတူရှင်တွဲနေထိုင်ခဲ့ကြသူချင်းငြိမ်းချမ်းစွာပြန်လည်အတူနေထိုင်နိုင်ရေးဘာသာရေးကောင်းဆောင်တွေကပါရှေ့ဆောင်လုံးမရမယ်လို့မြန်မာနိုင်ငံထဲမှာမျိုးသားပြန်လည်တင့်မြက်ရေးနဲ့ငြိမ်းချမ်းရေးအတွက်အဓိကဦးဆောင်ဆောင်ရွက်နေတဲ့ Religions for Peace ငြိမ်းချမ်းမြတ်တာဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့ဝင်အစ္စလာမ်ဓမ္မဗိမာန်ဦးဆောင်စော်အိုရေးမှူးဦးအေးလွင်ကအခုလိုပြောဆိုလိုက်ပါတယ
်။ဟုတ်ကဲ့အတူတကွာနေထိုင်ဖို့ဆိုတော့မျိုးသားပြန်လည်တင့်မြက်ရေးပေါ် Reconciliation ကအမြဲတမ်းအရေးကြီးပါလေမဖြစ်နိုင်စရာအကြောင်းလည်းမရှိဘူး။ဘာကြောင့်လဲဆိုတော့ချိန်လုံးကသူတို့ဟာအေးတူပေါင်းဖက်အတူတူနေခဲ့တာတက်ပေါင်းကယာစုဖက်ကိုမြောက်များစွာအတူနေခဲ့ကြတာပါ။နော်။အဲ့ဒါကြောင့်မလို့ဒီကိစ္စရကအထူးလိုအပ်ချက်တရားဖြစ်တယ်ဆိုတာအငြင်းပွားစရာမရှိပါဘူး။အဲ့လိုလုပ်ဖို့အတွက်ကိုလည်းပဲကျွန်တော်ငြင်းညာမြတ်တာ Religion for Peace ကလည်းပဲတစ်ဖက်အုပ်စုများတဟဇာတာဖြစ်ရေးအတွက်ကိုတော့စူးစမ်းပြီးတော့ဆောင်ရွက်နေကြလေးတဖြည်းဖြည်းချင်းကျွန်တော်တို့လုပ်နေရပါလေ။တို့တော့လည်းပဲကျွန်တော်တို့ပိုက်တိုက်ထားတဲ့ဟာဒီဟိုအဖြစ်သမားဒီအတ္တမဝါဒီတွေကတွေးထိုးထားတဲ့ဟာဒီကတော်တော်လေးပြည်သူတွေကြားမှာအစိတ်ကတင့်နေတယ်။အဲ့ဒီအစိတ်တွေကိုပြေပြောက်အောင်ကျွန်တော်တို့လုပ်ရမယ်။အောက်ခြေမှာရှိတဲ့ဟိုပြည်သူများပေါ်မှာဩဇာရှိတဲ့ဟိုဘာသာရေးကောင်းဆောင်ဘာသာအသီးကြီးရဘာသာရေးကောင်းဆောင်များလည်းပဲအဲ့ဒီလိုသမိုင်းကြောင်းအရာကိုကျွန်တော်တို့ကျန်ကန်ဒေသနာများမှာလာတဲ့ဣဒ္ဓတရားနဲ့အမုံတရားအိုမထာကြီးဆိုတဲ့ဒေသနာတော်တွေနဲ့ကျွန်တော်တို့ပြန်လည်လုပ်မယ်ဆိုရင်တော့ဒုက္ခစရာပြန်လာရေးကိုရရှိရခိုင်ပြည်ငြိမ်းချမ်းသာရပြီးတော့ဖွံ့ဖြိုးတိုးတက်ရေးကရောဖြစ်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းမှာဘာသာမတူသူတွေကြားအမုန်းတရားတွေကိုရည်ရွယ်ချက်ရှိရှိဖြန့်ဝေမှုတွေရှိနေတဲ့အချိန်မြစ်တာတရားကိုအခြေခံတဲ့လူပအောင်ဖွဲ့စည်းဖြစ်အောင်တည်ဆောက်ကြဖို့အစိုးရကိုယ်တိုင်ကလူမှုအပြောင်းလဲလူမှုအတွေးခေါ်အပြောင်းလဲတွေဖြစ်ဖို့အရက်ပတ်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်တင်တယ်လို့လည်းလူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်စုကအကြံပြုပါတယ
်ဒီအစိုးရကဒီကျွန်တော်ပြည်မှာကဒီ social change အကြီးအကဲတစ်ခုလုပ်ဖို့လိုပါတယ်ဒီလူမှုရေးအကြောင်းလဲဒီလူမှုအတွေးခေါ်အပြောင်းလဲမျိုးတွေကျွန်တော်ပြည်မှာလုပ်ဖို့လိုပါတယ်ဒါမျိုးလဲအစိုးရကနေပြီးတော့ဥပဒေပြီးလုပ်ရမှာပါအဲ့ဒါမှလည်းအစိုးရဘက်ကနေပြီးတော့ဒီအခုလိုမျိုးပတ်လိုက်ပြီးတော့ဒီတပ်တစ်ဖက်ကိုကတ်ပြီးတော့ပြောနေရမျိုးဆိုလို့ရှိရင်အဆင်မပြေနိုင်ပါဘူးရှီတရားတွေကိုအတိမတ်ပြုပြီးတော့လုံးဝရပါလိမ့်မယ်အဲ့တော့ပြန်လာမယ်ဆိုလို့ရှိရင်လည်းအခုလက်ရှိနေသားမှာမြန်မာပြည်ဘက်ကဒီပြင်ဆင်တာကဘာမှမရှိဘူးလို့ဒီရည်ရှိမှာလက်တွဲနေဆိုင်သွားဖို့အတွက်ကိုလည်းဒီလူမှုပေါင်းစည်းရေးလူမှုသားအစရာပေါ်ဆောင်ရေးလေအခုချိန်ကြီးဘာမှလုပ်ဆောင်နေရသေးတယ်မတွေ့ရသေးပါဘူးခင်ဗျာ
အထူးသဖြင့်ဘင်္ဂလားဒေ့ရှ်ဘက်တိတ်ချောင်သွားသူဒုက္ခသည်တွေအပေါ်မှာလူမှုကွန်ရက်ဆာမျက်နှာမီဒီယာတွေကနေတဆင်လူလူအတွင်သတင်းဖြန့်ဝေလှုံ့ဆော်မှုတွေအမုန်းတရားဖြန့်ချီမှုတွေကိုတာဝန်ရှိတဲ့သူတွေကအရေးယူကင်တွဲမှုတွေလုပ်မှာပဲမြန်မာနိုင်ငံမှာမတူကွဲပြားသူတွေကြားအတူရှင်တွဲနေထိုင်ရေးကဖြစ်နိုင်မယ်လို့ကိုသက်စုဝင်းကပြောပါတယ
်ဘုရားအနေနဲ့ကဒီလူတွေကိုပြန်ခေါ်ဖို့အတွက်ကနံပါတ်1 political will မရှိဘူးလို့ကျွန်တော်အနေနဲ့ယူဆပါတယ်ဒါနိုင်ငံရေးအတရားကြောင်းမှုလို့ကဟိုဟာလုတ်ပြနေရတာပေါ့နော်အထူးသဖြင့်တော့ဒီပြည်သင်းမှာကလည်းဒီလူဟင်းရာဆိုတဲ့သူတွေဟာခိုးဝင်တင်ကလေးတွေဖြစ်ပါတယ်ဆိုတဲ့ဟာကဒီအစိုးရကောဒီတပ်ဘက်ကရောမီဒီယာတွေကရောပြည်တော်အမတ်တွေကပါဒါတို့သူတို့ဒီထက်ခါထက်ခါပြောနေရမျိုးတွေရှိတော့မဲ့ကျွန်တော်တို့လုံချမ်းမှုတွေကဒီပြည်သူ့အခွင့်အရေးဖြစ်တဲ့ကြောင့်မို့လို့ကျွန်တော်တို့ကဒီရေရှည်ရည်တည်ဖို့အတွက်ရေရှည်လုံချမ်းမှုအတွက်ဒါမျိုးတွေပါလေကျွန်တော်တို့ဒီနိုင်ငံလုံးလုံးကြီးကြတော့ညာတယ်ပြည်အောင်မှုပိုင်းဆိုင်ရာမှာက အဖိုးရဂျန်နီယာကလုံးဝလုံးမျိုးကျွန်တော်မလုံးနိုင်ပါဘူး။အဲ့တော့ဒီလိုမျိုးဖြုတ်ချမှုတွေကိုအဖိုးရကနေပြီးတော့ပူပေါင်းပြီးတော့ပေါင်းဆောင်ရွက်ဖို့တို့ပါတယ်။လောကမဲ့ကိစ္စကတော့အဖိုးရဘက်ကနေပြီးတော့ဒီရဲဘက်ဖွဲ့ကြီးနဲ့တွေ့ဖို့မှာပေါင်းပြီးတာဒီတိုင်းဖွင့်နေတိုင်းပါ။ပြီးတော့အတူတူကလုံးဆောင်ပါပေါ့နော်။အဲ့ဒါကြမ်းပါပဲကျွန်တော်တို့ကဒီရှေ့ဆက်ပြီးတော့ဘယ်လိုသွားရမလဲဆိုတဲ့ဟာတစ်ခုဒီ mechanism တစ်ခုဒီလှုပ်ရှားဆောင်ရွက်လို့ရမယ်ပုံစံတစ်ခုပေါ်လာမှာဖြစ်ပါတယ်
။တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရာရင်းကိုပြန်ဖို့ဘင်္ဂလားဒေ့ရှ်အစိုးရဒေသပြင်နိုင်ငံတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတောင်းဆိုနေကြချိန်မှာရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လည်လက်ခံဖို့အသင့်ရှိနေပါပြီဆိုတာအစဉ်တစိုက်ပြောဆိုနေကြတာဖြစ်ပါတယ်ရှင်
။မဆုမမရှင်ခုတော့ကုလသမဂ္ဂပြုစုချင်းမြင့်ခံရတဲ့မြန်မာနိုင်ငံလုပ်ငန်းရှင်တို့နဲ့တွေ့ဆုံဆွေးနွေးခန်းဆက်ရအောင်ပါ2019ခုနှစ် SDG Pioneer ဆုရှင်တွေထဲမှာမြန်မာနိုင်ငံသားလုပ်ငန်းရှင်တို့ဖြစ်တဲ့ကိုဇော်ရဲနောင်လည်းပါဝင်ပါတယ်ကုလသမဂ္ဂ Global Compact အဖွဲ့ကရွေးချယ်ချင်းမြင့်တဲ့ဒီနှစ်အတွက် Sustainable Development Goal Pioneer ဆုကိုမြန်မာနိုင်ငံသားလုပ်ငန်းရှင်တွေထဲကပထမဆုံးရွေးချယ်ချင်းမြင့်ခံရတဲ့ကိုဇော်ရဲနောင်ဟာရွှေတောင်ညိုကြီးကုမ္ပဏီ Limited ကိုပူးတွဲတည်ထောင်သူပါတမယိုးကြနီလန်တွေကနေခွဲထွက်ပြီးတော့ကျေဥထုတ်လုပ်ရေးလုပ်ငန်းဆက်လုပ်တာစားလို့ဖြစ်တာကနေအခုလိုကုလသမဂ္ဂရဲ့အတိမတ်ပြုစုချင်းမြင့်ခံရတဲ့ကိုဇော်ရဲနောင်ကိုနယူးယောက်မြို့မှာကုကြကြော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်
။ကိုဇော်ရဲနောင် VOE ကိုတွေ့ဆုံမေးမြန်းပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ American ပြည်ထောင်စုနယူးယောက်ကိုရောက်တော့ကိုဇော်ရဲနောင်အဓိကဒီကိုလာတဲ့ခီးစဉ်ကဒီ2019 SDG Pioneer စုပေါ့နော်။ဒီ United Nations Global Compact ဆိုတဲ့ကုလသမဂ္ဂလောက်ကံပေါ်စီကပေးတဲ့စု SDG ဆိုတော့ Sustainable Development ကိုကျွန်တော်တို့ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးစံညီမှန်းချက်များကိုရှိဆုံးရှိရဖို့ဆောင်လူတွေကတအူးပေါ့၁၀ဦးထဲမှာနိုင်ငံတကာ၁၀ဦးထဲမှာတအူးစုရတဲ့လူတွေနဲ့ကျွန်တော်သိထားပါတယ်ဆိုတော့ကိုစော်ရဲတော်ကိုပေးတဲ့စုအမျိုးအစားကဘာစုအမျိုးအစားပါလဲ
ဟုတ်ကဲ့ကိုမင်္ဂလာပါခင်ဗျာကျွန်တော်ရခဲ့တဲ့စုကတော့ဒီ SDG Pioneer 2019 Advancing Local Livelihood ပေါ့ကျေးဇူးသားမှာရှိတဲ့ပြည်သူတွေရဲ့ဘဝတိုးတက်လာအောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ဆိုပြီးကျွန်တော်ပေးတာဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီ Green Check တွေလုပ်တဲ့အခါမှာဒီလက်ဒေတာပြည်သူတွေကိုနည်းပညာတွေငွေကြီးတွေပြေဆို marketing အာမခံပြီးတယ်အဲ့အာမခံပြီးရတဲ့နောက်ဆက်တွဲကြလက်ကဘာဖြစ်လဲလူကြီးတဲ့နေရာမှာရှိတဲ့လူတွေပုံမှန်ဝင်ရလာတယ်အဲ့ model လေးကဒီမြန်မာနိုင်ငံမှာတော့တကဘာလုံးမှာသုံးလို့ရတဲ့ဒီစံပြုတ်နိုင်တဲ့ model လေးတစ်ခုဖြစ်တယ်လို့ဆိုတော့ကျွန်တော်ယူဆကျွန်တော်ဒီစုပေးတာဖြစ်ပါတယ်ခင်ဗျာ
ခုနကကိုဇေနောင်ပြောတဲ့အထက်မှာ free range ဆိုပြီးတော့ပါသွားတယ်ဘာလို့ဆိုလို့လာပါလဲ
ဟောကျွန်တော်ကတော့ကြက်တွေကိုကျွန်တော်လောင်ရင်းမှာထည့်မှာမွေးတော့ခင်ဗျာမွေးတော့ရေကြီးပေါ်မှာကျွန်တော်လွတ်ချောင်းပြီးမွေးရစနစ်နဲ့မွေးတာပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီစုကကျွန်တော်သိထားသလောက်ကျွန်တော်တို့ဖတ်ထားသလောက်မြန်မာပြည်ကရတဲ့လုပ်ငန်းရှင်တွေမှာကိုဇော်ရဲနောင်ကပထမအဦးဆုံးလို့ကျွန်တော်တည်ထားတာဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာမြန်မာနိုင်ငံကပထမဆုံးကျွန်တော်ရတာပါခင်ဗျာ
ဟုတ်ကဲ့ဒီစုပေးတာတော့ကြာပြီပေါ့
ဟုတ်ကဲ့ဒီစုပေးတာကကျွန်တော်တည်သလောက်တော့9နှစ်လောက်ရှိပြီခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီစုရတဲ့အရာရတဲ့လူတည်ရတဲ့အချိန်မှာဘယ်လိုခံစားရလဲ
ပထမဆုံးတော့ကွယ်ဒီစုကိုကျွန်တော်ရလိမ့်မယ်လို့မထင်တာဘူးဟိုပထမဆုံးကျွန်တော်ကိုဒီရရှိကြောင်းအီးမေးလ်နဲ့လမ်းပို့တဲ့အခါမှာတကယ်တော့ကျွန်တော်မယုံကြည်နိုင်ဘူး။ဟာဟုတ်ရဲ့လား email မှာပို့ရလားဟုတ်။နောက်တော့မှတကယ်ဟုတ်တယ်ဆိုတော့ဒီအချိန်မှာပထမဆုံးကကျွန်တော်အရန်ဝမ်းသာတယ်။ဝမ်းသာတယ်ဆိုတော့ဘာတွေ့လဲဆိုတော့ကျွန်တော်နဲ့အတူလက်တွဲပြီးလုပ်ခဲ့တဲ့လေသမားတွေ။သူတို့တွေဒါဟာအရန်ကို motivation ဖြစ်စေတယ်။ကျွန်တော်နဲ့ comment လုပ်ခြင်းပေါ်တော့နှစ်ယောက်တူလုပ်တာ။ကျွန်တော်နှစ်ယောက်ဒီလူငယ်နှစ်ယောက်ယောက်လာတယ်။ခြေလက်တီတာကိုယောက်လာတယ်။သူတို့ကိုဒီ feeling ကြောင့်နေပြောတယ်။ပြောတဲ့ခါမှာသူတို့ကျွန်တော်ကိုဂျုံကြည့်ခဲ့လို့သူတို့တာဝန်လက်လုပ်ခဲ့တာ။တကယ်တော့ဒီစုကသူတို့တွေတကယ်ကိုရည်ရွယ်တယ်လို့ကျွန်တော်ယုံကြည်တယ်။အဲ့တော့ကျွန်တော်ဒီစုကိုလာယူကိုယူရမယ်ဒီစုလောက်ချင်းကကျွန်တော်ကြွားသားတွေကျွန်တော်ကိုယုံကြည်တဲ့လူတွေအတွက်လာလို့ဖြစ်ပါတယ်ခင်ဗျာ
ဆိုတော့ဒီစုရတာကကိုကလည်းပထမဦးဆုံးရတဲ့စုကိုလှုပ်ဆောင်ချက်ကိုလည်းဒါအတိမတ်ပြူတာပေါ့နော်အဲ့လိုပဲခုနကဇော်ရဲနောင်နဲ့ဒီဆွေတော်ညူကြီးကိုမီလီမီတာကိုစပြီးတည်ထောင်လူဖြစ်တဲ့ကိုမန်သူရှိကိုဇော်ရဲနောင်နဲ့ကိုမန်သူရှိတို့ရဲ့စတင်လှုပ်ဆောင်အကောင့်တဲ့ပုံမှုဖြစ်ဒီမှာပါဝင်တဲ့လေသမားတွေရဲ့အားထုတ်မှုနဲ့ဒီစုကရတာပေါ့နော်ဆိုတော့ဒီစုရသွားပြီးတဲ့နောက်ပိုင်းမှာကိုဇော်ရဲနောင်တို့ကိုမန်သူရှိန်တို့ရဲ့ရွှေတောင်ညူကြီးကိုမီလီမီတာလုပ်ငန်းတွေပေါ်မှာဘယ်လိုအထောက်အကူဖြစ်စေနိုင်မလဲ
အဓိကတော့ဗျာကျွန်တော်တို့မှာတတိယတာရတာတော့ကျွန်တော်လယ်သမားတွေအားလုံးအရင်တက်ကြွားပါတယ်ကျွန်တော်တို့ကလည်းအရင်တက်ကြွားပါတယ်ကျွန်တော်တို့ဒီမှာပို့ပြီးတော့ကျိုးစစားနဲ့လိုရတော့မယ်ဆိုတော့ကျွန်တော်တို့အားရှိသွားစီနောက်တစ်ခုကတော့ကျွန်တော်တို့မှာတာဝန်ယူမှုပို့ရတယ်ကျွန်တော်လက်ရှိလုပ်နေတဲ့စနစ်တွေတဲ့ပိုကောင်းတဲ့စနစ်တွေနဲ့ကျွန်တော်လုပ်ဖို့အတွက်ကျွန်တော်တာဝန်ယူမှုရှိပါတယ်အဓိကတော့ဒီ motivation နဲ့တာဝန်ယူမှုကကျွန်တော်လက်ငင်းရလိုက်တဲ့အကျိုးကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဆိုတော့အားပူဖြစ်သွားစရာပေါ့နော်ကိုတိုင်ရောကိုနဲ့ပတ်သက်ဆက်ဆက်ပြီးတော့ဥပပေါင်းပေါင်းပြီးတော့လှူဆောင်နေတဲ့လေသမားတွေတော်တော်ဒီဥစားကတွန်းအားပေးတဲ့ခွန်အားပေးတဲ့စုတစ်ခုဖြစ်သွားတာပေါ့နော်
ဟုတ်ပါတယ်ခင်ဗျာ
ဒီစုထဲမှာသူကခုနပြောတဲ့ဒီခိုင်မာတဲ့ဘုံလူတွေဆိုင်ရင်မှန်းချက်သတ်မှတ်ချက်တွေက ခုနှစ်ချက်နဲ့ကိုက်နေတယ်ဆိုပြီးတော့အဓိကဘယ်ချက်တွေကကိုဇော်ရဲအောင်လုပ်နေတာလဲအဓိကကိုက်နေတယ်လို့ပြောလို့ရတယ်
အဓိကတော့ကိုကြီးကျွန်တော်တို့ကဒီကျွန်တော်တို့ business model ကကြီးလက်ကြမ်းမှာရှိတဲ့စင်ရမှုရှော့ချရေးပေါ့ရှော့ချရေးကိုကျွန်တော်ကအများကြီးထောက်ကူပေးတယ်အဓိကပုံမှန်လနေ့စဉ်ဝင်ငွေရကျုပ်ဆိုတာနေ့တိုင်းဥနေတဲ့မျိုးဆိုနေ့တိုင်းဥနေတော့နေ့တိုင်းပတ်စံရတယ်နေ့တိုင်းဝင်ငွေရတယ်နောက်ပြီးတော့ဝါချင်းလေးတွေကျွန်တော်တို့လုပ်တယ်ဝါချင်းလေးဆိုတာအမျိုးသမီးတွေရခိုင်းတယ်ဆိုတော့ gender equity မှာလည်းကျွန်တော်ကအကန့်ညီတော့
မျိုးသားရောလို့ရတယ်
မျိုးသားကလည်းချက်မွေးမယ်မျိုးသမီးကလည်းချင်းလို့မယ်အဲ့ဟာပြင်ဂျွာသားချားဂျွာသားတွေကလည်းပဲပြောင်းသားနေဝိုင်းဆိုင်ကြတယ်အဲ့တော့ဒီ
business
ကျက်စာတွေပေါ့အဲ့တော့ဒီဟာလေးအားလုံးခြုံကြည့်လိုက်မယ်ဆိုရင်ကုလသမဂ္ဂရဲ့ sustainable development goal ပေါ့လေဒီအဲ့ဒါတွေအားလုံးလုံးဝကန့်ညီနေတဲ့အကြောင်းကျွန်တော်တို့ဒီလိုယူဆတာဖြစ်ပါတယ်ဟုတ
်ကဲ့ကိုဇော်ရဲတော့ဘလို့ပြည်ပြည်တို့ဆုံမြန်မြန်မျိုးတွေအထူးပဲကျေးဇူးတင်ပါတယ်ခင
်ဗျဟုတ်ကဲ့ကျွန်တော်လည်းအခုကျေးဇူးတင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်လက်နက်ကင်ပြိပက္ခတွေအတွင်အရက်သားတွေထိခိုက်ပင်းကျင်းမှုတွေနဲ့ပတ်သက်လို့တိုင်းနာဒေသတွေကလွတ်တော်ကိုယ်စားတွေအကြားစိုးရိမ်မှုတွေနဲ့အတူစုံစမ်းဖော်ထုတ်ဖို့တောင်းဆိုတာတွေလည်းဆက်ပေါ်နေပါတယ်။တိုက်ပွဲတွေကြားအရက်သားတွေရေးစားပင်ချိနေကြတာတွေကိုစုံစမ်းဖော်ထုတ်ဖို့ဘလောက်အထိအရေးကြီးပါသလဲ။အဖြစ်မှန်ပေါ်ပေါက်ဖို့ဆိုရင်ဘယ်သူတွေကဘယ်လိုပုံစံနဲ့စုံစမ်းဖော်ထုတ်နိုင်မလဲဆိုတာတွေကို VOA စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932312555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တင်ကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေနေရတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
် VOA American အတန်းရဲ့တိုင်းလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်မှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့တင်းငွေနဲ့အမနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုတော့ကြာနေသေးတဲ့အချိန်တွင်တင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေတော့ကယာရီကနေနှုတ်ထွက်သွားတယ်လို့အင်ဗီရိုနဲ့နှီးဆက်တဲ့တိုင်ဝမ်ကိုကူကားပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါရတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ဂါဟာယာရီကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါရတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြစ်ကြတာမျိုးမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးရကြလုပ်ငန်းကောင်တယ်ဖော်ဆောင်ရဲ့ဆွေးနွေးမှုတွေကနေနျူကလ িয়ার ဖြတ်သိမ်းရေးလုပ်ငန်းစဉ်တွေသဘောတူညီမှုအပေါ်မှာမူတည်နေရလို့ကြံ့ကျင်သူတွေကပြောပါတယ်ထိပ်သီးဆွေးနွေးပွဲကဖြစ်နိုင်ခြေရှိကြောင်းအောက်ခြေလုပ်ငန်းစဉ်ဆွေးနွေးမှုတွေဆက်လုပ်ပြီးတော့ထိပ်သီးဆွေးနွေးပွဲမတိုင်ခင်စောက်ရုံမှုတွေမဖြစ်ပဲတိုးတက်မှုတွေရနိုင်မယ်လို့ဒီမျှော်လင့်ကြောင်းနိုင်ငံတကာညီညွတ်ရေးကြိုးပမ်းမှုကန်နဂီအဖွဲ့ဒီယိုကရာကပြောပါတယ်အာဖဂန်နစ္စတန်မှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာအာဖဂန်နေနေရရင်ပြန်မဲပေးနိုင်ဖို့ပါကစ္စတန်ဆူရကနေဇက်ဂိတ်တွေကိုပြန်ဖွင့်ပေးလိုက်ပါတယ်။အာဖဂန်နစ္စတန်ဘက်ကအချိန်ကပ်ပြီးတော့တောင်းဆိုရာကြောင့်အခုလိုမျိုးပြန်ဖွင့်ပေးလိုက်တာဖြစ်တယ်လို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။အာဖဂန်နစ္စတန်မှာကျင်းပတဲ့ရွေးကောက်ပွဲအနောက်ရှက်မဖြစ်စေဖို့ရည်ရွယ်ပြီးတော့နေဇက်ကိုစနေနေ့တနင်္ဂနွေနေ့ဒီမှာပိတ်ထားမယ်လို့ပါကစ္စတန်ဘက်ကပြောထားတာပါ။ဒီရွေးကောက်ပွဲမှာသမ္မတအာရှရက်ဂါနီနဲ့သူ့ဆိုးရအဖွဲ့ရဲ့အကြီးအကဲဝန်ကြီးချုပ်ယာရီမျိုးတာဝန်ထမ်းဆောင်နေသူအဗ်ဒူလာအဗ်ဒူလာတို့နှစ်ဦးအဓိကရှင်းပြန်ကြတာပါ။ဟောင်ကောင်ဆန္ဒပြပွဲရဲ့ဒီဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျော့ရှူအာဝေါင်ကသူ့အနေနဲ့ဒီဟောင်ကောင်အုပ်ချုပ်ရေးအဖွဲ့မှာပါဝင်တာဝန်ထမ်းဆောင်နိုင်ဖို့ကြိုးပမ်းသွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ်
။တတိယအချင်းချက်ကိုကြွအောင်ကြေညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှာကမဆုံမဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ဆူဗီယာအယ်တရစ်ဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20အထိ19.69 kHz 15.59 ည19.25 kHz 11.89ည19.32 kHz 9.33နဲ့လိုင်းလမ်းမီတာ190 kHz 15.95တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတင်းများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
် This program has come to you from the Voice of America, Washington. Thank you.